ဖျားပြင်းတဲ့ဒေသခေါ်ကင်းဒီမှာစစ်ပြေးဒုက္ခတဲ့သင်းကွဲထမင်းရှိနေပြီးစားနေရိတ်ခါချက်တဲ့ပြီးအကူအညီတွေလိုအပ်ချက်တွေကြီးမားနေတယ်လို့သိရပါတယ်။ကင်းဒီဒေသမှာယာယီစစ်ဆောင်စခန်းပေါင်းက400ကျော်ရှိပါတယ်။ကင်းဒီဒေသစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင်
။ကရင်နီဒေသစစ်ပြေးဒုက္ခသည်တွေဟာစစ်ဆောင်စခန်းတွေနဲ့နှီးစာရတောတောင်တွေထဲကိုလိုနီယာသူတွေရှိသလိုကယင်နီဒေသနဲ့နီဆိုင်ယာမြို့တွေရွာတွေဘက်ကိုတင်းရှောင်သွားသူတွေလည်းရှိပါတယ်။တော်လိုင်းရင်အားစုတွေထိန်းချုပ်ထားတဲ့ကျေးရွာတွေကိုဒီနှစ်အတွင်းသီသက်ခံနဲ့အခြေအနေပြင်လာတာရှိတယ်လို့သိရပါတယ်။အခုနောက်ပိုင်းမှာအကူအညီတွေရှာပါလာပြီးတော့ဒုက္ခသည်တွေအဖို့စားတောက်နေထိုင်ရေးပိုခက်ခဲလာတယ်လို့ဒီမော့ဆိုမြို့နဲ့အရှိချမ်းကိုပြင်လာတဲ့စစ်ဆောင်သူဦးကပြောပါတယ်။
အမှဖက်ခဲရတော့ဆုံးရတယ်ရောအများကြီးရှိတာပေါ့။ဒါအောက်ဝင်လဲဘယ်လိုပြောရမလဲ။ဝင်ရပြရခက်တော့ပေါ့။ဆက်ပြီးတော့ငွေဆောင်လို့မရတော့ဈေးရနဲ့တအားကြီးရတော့ဖြစ်ချင်တယ်တော့ရှိရပါတော့နော်။အဲ့ဒီရှင်ကမပေါ်လာတော့ပေါ့နော်။ဒီမှာပြန်နေဆိုလဲတချို့ဆိုဦးစားသွားရင်းနဲ့ဆန်နေတာဝင်သွားရချင်ရှင်းရတာပေါ့နော်။သူမင်းစစ်တူပေါ့တနေရာနဲ့သူအဲ့လိုမျိုးပြရရအလုံးလုံးပြီးမှပဲကျေးဇူးရပါတယ်ဆမ။အာဒုက္ခမရလေဆမရေတော့ဖမနေဆိုတာဒုက္ခမရလေ
။ကရင်ဒီဒေတာထဲမှာစစ်ဆောင်စကန်420ခုရှိပြီးတော့လူဦးရေသသိန်းခွဲတဲ့မနဲ့ရှိတယ်လို့ကရင်ဒီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IC အတွင်းရေးမှုနဲ့ကိုပညာကပြောပါတယ်။တဟာသူတို့လလန်းမိတဲ့အရေးအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်။စစ်ဆောင်အရေးအတွက်အများပြနေပြီးဆန္ဒရိုက်ခါလိုအပ်ချက်ပို့ပြီးတော့ကြီးမားလာတယ်လို့ IC အတွင်းရေးမှုနဲ့ကိုပညာကပြောပါတယ်။
ညာစုကတော့ဒီဆစ်ဆောင်စခန်းမှာဆက်နေသေးတယ်ပေါ့နော်ခုအခုရောင်ပြနေတဲ့သူဖြစ်စီဆစ်ဆောင်မှာစခန်းဖြစ်စီပေါ့နော်အခုအချိန်တွေကတော့ဒီဇာနာရိတ်ခါလိုအမှုကတော့ချီတီးတယ်ပေါ့နော်နောက်အထူးဖြစ်ဆစ်ဆောင်ပေါ့နော်ဆစ်ဆောင်စခန်းမှာဆိုအခုနောက်ပိုင်းဒီဇာနာရိတ်ခါပိုချက်တဲလာတယ်လို့ကျွန်တော်တို့တွေ့ရတော့ပေါ့နော်ဘာလို့ခြေခံလို့ပြောလဲဆိုတော့ကျွန်တော်တို့ဒီ IC ရဲ့ဒီလူရရှင်းစာထားရေးနဲ့ပြည်တော်စာရေးဌာနကိုတောင်းဆိုလာတဲ့ပမာဏကရော့ကျတာမဟုတ်ဘူးများလာတယ်ဆိုတော့ဟာတို့ချက်တွေ့ရတော့ပေါ့နော်
ဒုက္ခတရီကိုကယင်းပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ IEC နဲ့အရပ်ဖက်အဖွဲ့အစည်းတွေကတနေတဲ့လောက်အကူအညီပေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့လို့စစ်ဆောင်ရေးအတွက်ပို့ပြီးတော့များပြားလာတာကြောင့်အကူအညီပေးဖို့မလုံမလောက်ဖြစ်နေတယ်လို့လည်းဆိုပါတယ်။အခုလိုမိုးရင်ကာလာမှာဆန္ဒရိတ်ခါပြက်လက်မှုတွေခက်စိတ်စိတ်တွေ့လာရပြီးတော့ဆန္ဒရိတ်ခါအရေးပေါ်လိုအပ်ချက်တင်းပြတောင်းခံတဲ့စစ်ဆောင်စခန်းကတလအတွင်းစခန်းပေါင်း20ကျော်ရှိလာတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနဌာနမှူးကြီးခွန်မတရားက VOA ကိုပြောပါတယ
်မြို့နယ် light area light ဥပမာကျွန်တော်တို့ကိုအရေးပေါ်ဆိုပြီးတော့မှတပြားတောင်းခါတဲ့စားတွေက area တစ်ခုမှဆိုလို့ရှိရင်အ ਨੇ ဆုံးမရှိဘူးဆိုလို့ရှိရင်စခန်း10ခုနဲ့အထက်တချို့ area ဆိုလို့ရှိတော့အခု20နဲ့အထက်အဲ့လိုမျိုးရှိတော့ဗောနော်ဒါတလအတွင်းပေါ့လေနော်area တစ်ခုမှခုနပြောတဲ့ဒီအရေးပေါ်ဆန္ဒရိတ်ခါဟိုတပစာနပစာကျွန်တော်တို့ကိုတပြားတောင်းခါတဲ့ဟာကအရာမြင့်တယ်အဲ့ဒီတပြားတဲ့ထက်မှဆိုလို့ရှိရင်68A ရှိတယ်ဆိုလို့ရှိရင်အရေးပေါ်လူနေတဲ့မိသားစုက HA0560ဖြစ်နေတာပေါ့လေနော်ဆိုတော့အဲ့လိုအခြေအနေမျိုးရှိတယ
်တချို့ဆစ်ဆောင်တွေကဇကွဲတွေချက်စားနေရတဲ့အခြေအနေရောက်လာတယ်လို့လည်းဌာနမှူးကြီးခမတီးယာကပြောပါတယ်
သာဟိုမဟုတ်တဲ့စကွဲတွေကိုတချို့ချက်စားနေရတဲ့ဟာမျိုးတွေရှိလာတာပေါ့လေနော်အဲကြောင့်မလို့တချို့တည်တည်မီနီယာဆိုလည်းတွေ့ကြမှာပါဟိုဒီစာပြုတ်ပြုတ်စားရတဲ့ဆိုတဲ့ဟာမျိုးပေါ့လေနော်ဆိုတော့တိတာကတော့ခုနပြောတဲ့ဒီသာအစီမဟုတ်တဲ့ဒီစကွဲတွေကိုချက်စားရတဲ့ဟာအခြေအနေမျိုးတွေကတော့ကြုံကြတယ်ပေါ့လေနော်အဲပြဿနာကြုံရတယ်နောက်တစ်ခုကအခုမိုးသွင်းကာလဖြစ်နေတဲ့အကြောင်းမလို့ဒီတပွားဘေးကျောက်လေပြင်းမှုတိုင်းတွေဖြစ်တယ်တဲတွေအဆောက်အဦတွေမှာလည်းခဏခဏပြည့်စုံမှုတွေကြုံဖို့အစိမ့်စိမ့်ကြုံလာတယ်အဲ့တော့ဒီအမွန်းကတွေကလည်းလူအချက်ကလည်းအမြင့်ဆုံးလဲကလာလဲဖြစ်တာပေါ့လေနော
်ကရင်နီဒေသမှာကုန်စီစီစင်းမှုကရပ်တန့်နေတာကြောင့်ငွေကြေးရှိရင်တော့မှဆန်စီစားစတဲ့ကုန်ပစ္စည်းတွေဝယ်ချမ်းပုံမလဲကူဘူးလို့ဆိုပါတယ်တစ်လေလုံးစစ်စင်ရေးနောက်ပိုင်းကရင်နီဒေသမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာမလို့တည်တင်းအချက်လက်ရရှိဖို့မလွယ်ကူသလိုဒေသတွင်လက်မှတ်ဆက်သွယ်ရေးအဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်